ရခိုင်ပြည်နယ်မောင်နှုံးမြို့မှာနေကြားသောရဲတပ်ဖွဲ့စခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကိုဖြေရှင်းရမှာနိုင်ငံတကာဥပဒေတွေနဲ့အညီဆောင်ရွက်သွားမှာဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံရှင်းလင်းမှုနဲ့ပတ်သက်ပြီးနိုင်ငံတကာလူအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်မကင်းသဘောထားတွေပြောဆိုနေချိန်မှာပဲတရားဥပဒေနဲ့အညီမျှမျှတတဆောင်ရွက်သွားမယ်အကြောင်းရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြတာပါအကြောင်းဆုံးကိုတော့နေပြည်တော်သတင်းစာရှင်းလင်းပွဲကနေကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ
်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်မှာနေကြားဆောင်လွန်ကျွေးကိစ္စကိုဝင်ရောက်တိုက်ခိုက်မှုရဲ့နောက်ဆက်တွဲဖြစ်နေလွန်ကျွေးတပ်ဖွဲ့ဝင်တွေကလိုက်လံရှင်းလင်းတဲ့နေရာမှာတရားဥပဒေနဲ့အညီဆောင်ရွက်နေတယ်ဆိုပြီးတော့ဒီမကြသေးရင်တော့ပဲပြစ်ကတ်တွေဖြစ်ရဒေသကိုရောက်သွားကြတယ်မြန်မာစိုးရကိုယ်စားလှယ်ဖွဲ့ကပြောဆိုလိုက်တာဖြစ်ပါတယ
်နိုင်ငံတကာနဲ့လည်းဆက်ဆက်ပတ်သက်နေတာတွေရှိတဲ့အတွက်ကြောင့်နိုင်ငံတကာထုံနှံအစဉ်လာများနိုင်ငံတကာဥပဒေများနဲ့အညီနိုင်ငံတကာလုံထုံလုံဒီများနဲ့အညီကျွန်တော်တို့ဖြည့်ရှင်းဆောင်ရွက်နိုင်ဖို့လိုအပ်ကြောင်းကျွန်တော်တို့တင်ပြပြောဆိုပါရစေ။ပြစ်မှုကျူးလွန်တဲ့သူများကိုဥပဒေနဲ့အညီအရေးယူဆောင်ရွက်မှာဖြစ်ပါတယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောပါရစေ။သို့တော့ဥပဒေချိုးဖောက်တဲ့သူများကိုသာပေါ်ထုတ်ပြီးတော့ဥပဒေအရထိရောက်စွာဆောင်ရွက်မှာဖြစ်ပြီးဒါဥပဒေချိုးဖောက်ခြင်းမရှိတဲ့သူများစိုးရိမ်ရန်မလိုတဲ့အကြောင်းကိုလည်းအနေအလေးနဲ့ပြောပါရစေ။ပြမှုကျူးလွန်တဲ့လူတွေကိုအရေးယူဆောင်ရွက်တဲ့နေရာမှာလည်းပဲဥပဒေနဲ့အညီသာလျှင်ဆောင်ရွက်မယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့အလေးထားပြီးတော့ပြောဆိုပါရစေ
။ပြီးခဲ့တဲ့သတင်းပတ်သက်မှာပဲကိုယ်စားလှယ်ဖွဲ့ဦးဆောင်သွားခဲ့တဲ့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမင်းကတော့အင်အားအလွန်ကျွံတုံဆောင်ရွက်တာမျိုးတွေမရှိတဲ့အကြောင်းကိုပြောဆိုသွားခဲ့တာပါ။လူမျိုးရေးတပ်ဖွဲ့ရဲ့စစ်ဆေးမှုတွေအတွင်းမှာလည်းအစိုးရတပ်ဖွဲ့ဝင်တွေရောတိုက်ခိုက်သူတွေပါထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့လက်ရဖမ်းဆီးမှုတွေလည်းရှိပါတယ်။အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဖမ်းဆီးပြီးပြန်ပို့ခဲ့တဲ့တန်တရားရှိတဲ့သူ၂ယောက်အပါအဝင်စစ်စုအောင်ဖမ်းဆီးထားသူ29ယောက်ကလည်းဥပဒေနဲ့အညီစစ်ဆေးနေပါတယ်လို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကပြောပါတယ်ဒီတိုက်ခိုက်မှုမှာပြည်ပအကြမ်းဖက်သမားတွေဆက်နွယ်ပတ်သက်နေတဲ့အတွက်လည်းသက်ဆိုင်ရာနိုင်ငံတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်စတဲ့နိုင်ငံတွေနဲ့ဆက်သွယ်ဖော်ထုတ်နိုင်မှုကြိုးစားနေတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနရဲ့အတွင်းဝင်ဦးကျော်စရာကပြောပါတယ
်ကျွန်တော်ပါကစ္စတန်သမားကြီးနဲ့လည်းကိုယ်တိုင်ပဲတွေ့ပြီးတော့ဒီကိစ္စတွေကိုကျွန်တော်တို့ဖေးထားပါတယ်အဲ့တော့စလုံးပေါင်းလေးဒီဖြစ်ရပ်ကိုကျူးလွန်နေတဲ့ခေါင်းဆောင်တွေနာမည်တွေဒါရီယာသရိုးရှင်တကယ်တမ်းကျတော့မြန်မာလူပိုင်းလေးပါမယ်ငါကသူစလုံးလေးဆိုလို့ရှင်အဘူအာမက်ဥမာဆိုလို့ရှင်တရားတွေကတကယ်ကိုသူတို့ရှင်မှာက common name သဘောမျိုးဖြစ်နေပါတယ်အားလုံးဘုံသုံးတဲ့လူတွေပေါ့အဲ့တော့ဒီလိုမျိုးနဲ့ကကြတော့ဒီလိုမျိုးခိုင်ခိုင်မာမာအချက်လက်မရှိဒီသတင်းမရှိဘဲနဲ့သူတို့အနေနဲ့တိတိကျကျအရေးယူပြီးခက်တယ်တော်တော်လည်းပဲကျွန်တော်တို့ရကနေပြီးတော့မြန်မာနိုင်ငံဒီအစိုးရကနေပြီးတော့မှပန်ကြားချက်ကိုသူတို့အနေနဲ့ကောင်းကောင်းဒီသတင်းအချက်လက်ကိုလက်ခံရရှိတယ်အလိုရတဲ့အရေးယူဆောင်မှုအားလုံးကိုသူတို့အနေနဲ့စီစဉ်ပေးမယ်ဆိုတဲ့အပိုင်းဒါသူတို့ပဲနေပြပုံစံမျိုးရှိပါတယ်အဲ့တော့ကျွန်တော်တို့လားဒီပဲဒီသတင်းတွေမှာဒီကျွန်တော်တို့ထုတ်ပြန်တဲ့သတင်းမှာဆိုလို့ရှိရင်ဒီဘင်္ဂလားဒေ့ရှ်နောက်ကပါကစ္စတန်နောက်ကဆော်ဒီကျွန်တော်တို့ဒီသံတမန်ရေးရနီးလမ်းနဲ့အသုံးပြုတော့မှာကျွန်တော်တို့လိုတဲ့ပူပေါင်းဆောင်မှုအားလုံးကိုကျွန်တော်တို့နည်းဒီတောင်းဆိုတာပါ
ဒီမောင်နှမမြို့နယ်မှာဖြစ်ပေါ်တဲ့ကိစ္စနဲ့ပတ်သက်လို့နောက်ဆက်တွဲစစ်ဆေးရေးနဲ့ပတ်သက်ပြီးလူခွင့်ရေးဖွဲ့ရဲ့စိုးရိမ်မကင်းတဲ့နေထွက်ပေါ်နေတဲ့အချိန်မှာပဲအခုလိုစိုးရတောင်းရင်ရှိသူတွေကသတင်းစာရှင်းလင်းပွဲတည်းကျင်းပပြောဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ